ရန်ကုန်မြို့နယ်ကစမ်းကြောင်းမြို့နယ်နဲ့ဘိုးတထောင်မြို့နယ်တွေအပါအဝင်နေရာတချို့မှာဒီကနေ့ပောက်ကွဲမှု5ခုထပ်မင်းဖြစ်ပွားခဲ့ပါတယ်။စမ်းကြောင်းမြို့နယ်တွေကပောက်ကွဲမှုမှာတော့ဒဏ်ရာရသူကအနည်းဆုံး2ယောက်ရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။မုံရွာမြို့ပတ်မှာလဲစစ်တပ်လုံခြုံရေးစစ်ဆေးနေတဲ့နေရာမှာဘုံပေါက်ကွဲလို့တေဆုံးမှုရှိတယ်လို့မြို့ခံတွေကပြောပါတယ်အခုလိုမျိုးပေါက်ကွဲမှုတွေအပြင်မြို့တချို့မှာတော့ဒေသခံအုပ်ချုပ်ရေးမှုတချို့ပြစ်ဒတ်ခံရပါတယ်ဒီအခြေအနေတွေအကြောင်းအသေးစိတ်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်ဒီကနေ့စက်တင်ဘာ9ရက်ကြာသပတေးနေ့မှာရန်ကုန်မြို့ကဘိုးတထောင်ကြီးမြနိုင်စမ်းကြောင်းမြောက်တကုန်တကုန်စိတ်ကန်းနဲ့တောင်တကုန်မြို့နယ်တွေမှာဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်နေလပိုင်းကစမ်းကြောင်းမြို့နယ်ဗဟိုလမ်းနဲ့ဘားကရလမ်းစုံနာမှာပောက်ကွဲမှုတစ်ခုဖြစ်ပါတယ်။ကင်းလယ်နေတဲ့စစ်ကားတစ်စီးဘုံပစ်ခံရတာလို့ပြည်တွင်းကလာတဲ့သတင်းတချို့ကဖော်ပြပါတယ်။ပောက်ကွဲမှုကြောင့်အနည်းဆုံး2ယောက်ထိခိုက်ဒဏ်ရာရသွားပြီးဆေးရုံကားတွေပေါ်တင်သွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒဏ်ရာရသွားတဲ့သူတွေဟာစစ်သားတွေဖြစ်ပြီးသေဆုံးသွားပြီလို့ပြည်တွင်းသတင်းတချို့ကဖော်ပြပေမဲ့ VOA ကတော့တိကျအတိအမပြုနိုင်သေးပါဘူး။စမ်းကြောင်းမှာပောက်ကွဲခဲ့ပြီးတဲ့နောက်စစ်သားတွေရောက်လာပြီးအနားကလမ်းတွေထဲတလန်းဝင်တလန်းထွက်6လမ်းပစ်ခတ်တယ်လို့အဟိချိန်မောင်ဆဲဆိုတယ်လို့မြင်ရကြတဲ့သူတွေက VOA ကိုပြောပါတယ်။တကုံမျိုးသစ်စိတ်ကမ်းမျိုးနယ်နဲ့တကုံမျိုးသစ်မြောက်ပိုင်းတို့မှာလည်းဒီကနေ့မနက်ပိုင်းကပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတချို့လည်းရှိခဲ့ပါတယ်။တကုံမျိုးသစ်စိတ်ကမ်းမျိုးနယ်ကစီပင်ရုံးမှာနှစ်ကြိမ်ဆက်တိုက်ပောက်ကွဲမှုဖြစ်ခဲ့ပြီးလူအထိခိုက်တော့မသိရသေးဘူးလို့အနီးအနားမှာနေထိုင်သူတို့ကပြောပါတယ်
။ခုနကတော့ဟိုအဲလိုပောက်ကွဲတာနှစ်ချက်တော့ကြားလိုက်တယ်။နှစ်ချက်ဆက်တိုက်ပောက်တာပေါ့နော်။အဲနှစ်ချက်ပဲဟိုအရှိရာဟိုတောင်တကုံအဲဟိုကျင်းတဲ့နားမှာဟိုပြစ်ခတ်တာကြီးပိုင်းတော့မကြားမိဘူး။အဲ့မှာကြားရတာကိုပြောရမှာဟိုကပြစ်ခတ်မှုဖြစ်တာကတော့ဟုတ်ပါဟုတ်တယ်ပေါ့ဒါပေမဲ့ဟိုအတန်တော့ကျွန်တော်တို့စီကမကြားဘူးအဲ့ဒီပောက်ကွဲမှုကတော့နှစ်ချက်သက်တိုက်ဟိုကလောက်က3နာရီဝန်းကျင်လောက်ကကြားလိုက်ရနှစ်ချက်အုံအုံဆိုနှစ်ချက်သက်တိုက်ပေါ့ပါပောက်ကွဲတန်ကြားပြီးတော့စစ်နေရတယ်လို့ပြောတယ်လမ်းပါလမ်းလာတွေပေါ့နော်ဒါပေမဲ့ရက်ွက်ထဲဝင်ပြီးတော့အဲ့လိုသွားရည်ပါတော့မရှိဘူ
းပောက်ကွဲမှုဖြစ်ပြီးလမ်းသွားလမ်းလာတွေကိုစစ်ဆေးနေတယ်လူဒေသခံတွေကပြောပြပါတယ်ရန်ကုန်ကပောက်ကွဲမှုတွေနဲ့ပတ်သက်လို့အခုသတင်းရေးတဲ့အချိန်စစ်ကောင်စီဘက်ကတစုံတရာမထုတ်ပြန်သေးပါဘူးရန်ကုန်တိုင်းကပောက်ကွဲမှုတွေဟာဘယ်သူလက်ချက်လဲဆိုတာလည်းအတိအကျမသိရသေးပါဘူး။ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးနေ့စတင်ပြီးဖြစ်ကြောင်းပြောဆိုပြီးစစ်ကောင်စီတပ်တွေနဲ့တက်ဆိုင်တဲ့နှိကက်တဲ့နေရာတွေကိုအတက်နိုင်ဆုံးရှောင်ရှားချဖို့ပြည်သူတွေကိုစက်တင်ဘာလ9ရက်နေ့ကတိုက်တွန်းထားပါတယ်။ရန်ကုန်တိုင်းတွန်တင်းမြို့မှာတော့ကံပဲကျေးရွာအုပ်ချုပ်ရေးမှူးမနက်အစောပိုင်းကတနက်နဲ့ပြစ်တက်ခံရပါတယ်။စစ်ကောင်စီသတင်းပေးဆိုသူတွေအပေါ်တိုက်ခိုက်မှုတွေရှိတယ်လို့တွန်တင်းဒေသခံကအခုလိုပြောပြပါတယ်။
မနက်၄နာရီခန့်လောက်ကအိုးဘူတွန်တေးအိုးဘူရက်ကွက်ကတာယာကုန်းလမ်းမှာရှိတဲ့တလန်းဦးနာမည်ကြီးတဲ့အိမ်မှာပေါက်ကွဲမှုဖြစ်တယ်လို့သိရတယ်။အထူးကိမရှိဘူးလို့သိရပါတယ်။မနက်၈နာရီ35ခန့်ကကံပတ်ကြီးရအုပ်ချုပ်ရေးမှူးတလန်းကျော်လာကိုတနက်6ချက်အပြည့်အသေးပြက်ခဲ့တယ်လို့
ပြက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တွန်တေး PDF အဖွဲ့ကသူတို့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အိုးဘူရက်ကွက်ကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူအိမ်မှာမင်းညကပေါက်ကွဲမှုဖြစ်တာကြောင့်စစ်တပ်ကအိမ်တွေမှာအစီရင်စစ်ပြီး၅ဦးဖမ်းဆီးသွားတယ်လို့တွန်တေးဒေသခံတို့က VOA ကိုပြောပါတယ်။မုံရွာမြို့အဝင်ကဘိုးဘရိတ်သာအဝိုင်းနာစစ်သားတွေစစ်စည်းရေးလုပ်တဲ့နေရာမှာဒီကနေ့အစောပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပေါက်ကွဲမှုမှာထိခိုက်ဒဏ်ရာရသူတချို့ရှိတယ်လို့မုံရွာကိုစားပြု MPTF တပ်မဏိအဖွဲ့ကခွန်စာက VOA ကိုပြောပေမဲ့တိကျအတိမပြုနိုင်ပါဘူး။ကလေးမျိုးမြောက်ပိုင်းကပြင်းခုန်ကြီးရွာနဲ့မော်စီကြီးရွာတို့ကအုပ်ချုပ်ရေးမှုတွေအပြင်ရာစချိုကြီးရွာကစစ်ကောင်စီတရင်ပေးဆိုသူတို့လည်းပြစ်ဒတ်ခံရတယ်လို့ကလေးမျိုးဒေသခံတို့ကပြောပါတယ်
။အနောက်မြောက်ဘက်မှာရှိကြပေါ့အဲဒီရွာကလေ။အဲအဲ့မှာအုပ်ချုပ်ရေးမှုနေရောဟိုတပြိုင်တည်းလိုပေါ့နော်။အဲဖွဲ့ရတတ်တယ်လည်းဆိုဒီတိုက်ဆံရဲ။အဲ့ရတော့တက်တော်တယ်တကယ်တမ်းကလေးမျိုးရာစချိုဆယ်ရှိရာစချိုရွာမှာလည်းဒလန်တယောက်အဲ့တော့ဒလန်ပေါ့နော်ဒလန်တယောက်လည်းတက်ခံရတယ်။တောင်ပိုင်းမှာစစ်ကားမိုင်းဆက်ခံရတော့အခု20လောက်ကျတယ်တိုးလဲလို့ကြားပေါ့နော်ဒီလူဘက်က2ယောက်ကျတယ်ပေါ့
။ပောက်ကွဲမှုတွေပြစ်ခတ်မှုတွေရှိနေချိန်မှာပဲရန်ကုန်မှာဒီကနေ့ဆန္ဒပြတာတချို့ရှိခဲ့တယ်လို့ရန်ကုန်ကလမ်းမကြီးတချို့မှာလူလူအလုံးလွတ်မြောက်ဖို့ဒေါ်လန်စစ်ကိုစင်နွဲစုဆိုတဲ့စာတမ်းတွေကိုချိတ်ဆွဲခဲ့ကြပါတယ်။ပဇွန်တောင်မြို့နယ်ကရေကျော်လမ်းမကြီးပေါ်မှာလည်းဖက်စစ်တွေအလောင်းပဇွန်တောင်ချောင်းမှာမျောမယ်ဆိုတဲ့စာတမ်းတွေချိတ်ဆွဲခဲ့ကြပါတယ်။မန္တလေးကလေးမုံရွာရွှေဘိုလောင်းလုံးရင်းမပင်ဆလင်းကြီးကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေလည်းဒီကနေ့မှာအာနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြကြပါရရှင်